အိန္ဒိယနိုင်ငံမှာလိင်တူလက်ထပ်ခွင့်ပြုရေးမပြုရေးအတွက်ဗဟိုတရားရုံးချုပ်မှာကြားနာနေပါတယ်။ကမ္ဘာပေါ်မှာလက်ရှိအချိန်ထိလိင်တူလက်ထပ်ခွင့်ပေးတာက34နိုင်ငံပဲရှိသေးတဲ့အချိန်မှာလူ့ရေးအများဆုံးဒီမိုကရေစီနိုင်ငံကြီးမှာလိင်တူလက်ထပ်ခွင့်ကိစ္စသမိုင်းဝင်ကြားနာဆုံးဖြတ်ဖို့ရှိနေတာပါ။ဖွဲ့စည်းပုံအခြေခံဥပဒေအရလိင်တူခံယူမှုအပေါ်အခြေခံပြီးခွဲခြားဆက်ဆံတာကိုတားမြစ်ထားသလိုနိုင်ငံသားတိုင်းဟာမိမိနှစ်သက်သူကိုလက်ထပ်ခွင့်ပေးရတယ်ဆိုတဲ့အချက်ကိုလိင်တူချင်းတင်းညွတ်သူလိင်စိတ်ကွဲပြားသူ LGBTQ ဇုံတွဲတွေကထောက်ပြပြီးတော့ဒီလိင်တူလက်ထပ်ခွင့်အတွက်တောင်းဆိုရာကနေအခုလိုအမြင့်ဆုံးအဆင့်တရားရုံးချုပ်မှာဆုံးဖြတ်ဖို့ဖြစ်လာတာပါတရားသူကြီးချုပ်အပါအဝင်တရားသူကြီး5ဦးရှေ့မှောက်မှာဧပြီလ18ရက်နေ့ကစတင်ကြားနာခဲ့တဲ့ဒီအမှုကိုလူအများရှိမှခြေခြေပြန့်ပြန့်ကြားနာခဲ့ကြပါတယ်တရားရုံးကနောက်ဆုံးအဆုံးဖြတ်ဘယ်ချိန်မှာကြေညာမလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးလိင်တူလက်ထပ်ခွင့်ကမြို့ပြနေရေပေါ်စီလူတန်းစားတစုရဲ့အယူဆပဲဖြစ်ပြီးတိုင်းပြည်ရဲ့လူမှုရေးကျင့်ဝတ်တွေနဲ့ဝေးကွာနေပြီးတော့လူမှုရေးနဲ့ဘာသာရေးတန်ဖိုးတွေကိုထိခိုက်စေတယ်လို့အစိုးရရဲ့ဒီတရားရေးဆိုင်ရာရရှိတွေကပြောပါတယ်ခင်ဗျာ။